ရန်ကုန်မြို့ကလူငယ်တယောက်ဖြစ်တဲ့ကိုကျော်စောဟင်းဟာ HIV AIDS ပညာပေးလုပ်ငန်းတွေမှာပါဝင်ခဲ့မှုသလိုဝေးနာတဲ့တွေကိုလည်းစိတ်ဓာတ်ရေးရာအရအားပေးကူတာခဲ့မှုတဲ့သူတယောက်ဖြစ်ပါတယ်။သူဟာ NGO တစ်ခုမှာဝင်လို့ရင်အဲ့ဒီအလုပ်တွေဆောင်ရွက်ခဲ့တာပါ။ဒီအတွေ့အကြုံနဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ကျွန်တော်ကအရင်က NGO မှာလုပ်ပါတယ်။လုပ်ပြီးအခုထွက်ပြီးအမေရိကန်မှာကျွန်တော်တောင်းလျှောက်ဖို့စူးစမ်းနေပါတယ်။ကျွန်တော်တို့က Highway Tech Group ဆိုတာက Threat User တွေဆက်သွားကြရပြီးတော့ MSN တွေပေါ့နော်လိင်လူဖြစ်တဲ့သူတွေပေါ့နော်အဲလိင်လူဖြစ်တဲ့သူတွေရဲ့ကျန်းမာရေးဆောင်ရှားမှုတွေမှာကျွန်တော်ကောင်ဆလာဝင်လုပ်ခဲ့ဘူးပါ HIV HIV counseling လုပ်ခဲ့တာပါကျွန်တော်တို့ဘာကိုတွေ့ကြလဲဆိုတော့ဥပမာဆိုရင်ဆက်သွားကြဆိုရင်ကျွန်တော်တို့ဒီကုန်းလုံးနဲ့ပတ်သက်တဲ့ဒီကျန်းမာရေးဟာပြောရဲပြောတဲ့ခါကျရင်ဒီရဲရွာတွေကနောက်ဆုံးကြတော့ဒီဆက်သွားကြတွေကိုဘယ်လိုဖမ်းလဲဆိုတော့ကုန်းလုံးမိရင်သူကဆက်သွားကြလို့သူဒီသတ်မှတ်ပြီးတော့ပေါ့နော်အဲ့လိုဖမ်းပြီးထောင်ချတာရှိတယ်ကျွန်တော်တို့ NGO အတိုင်းကတော့ဒီကုလုံတွေ့ရုံနဲ့မဖမ်းဘူးပေါ့သူတို့ advocacy ပဲလုပ်တယ်ဒါပေမဲ့ပြည်ရေးနဲ့ဆိုတဲ့အခါကျရင်အဲ့ဒီပြဿနာတွေကတော်တော်များများကြုံတွေ့ခဲ့ရတယ်ပေါ့ကျွန်တော်လုပ်ခဲ့တဲ့အချိန်မှာပေါ့ပိန်ထိုးတဲ့လူတွေရှိမယ်ဆိုရင်အစစ်တွေဆိုရင်တရားမဝင်တိုင်ဆောင်ရင်ကျွန်တော်တို့ပမာပြီးမှဥပဒေရှိရထောင်ခုနှစ်နှစ်ကြာတာတို့ကတော့မျိုးရည်ရှိတဲ့အခါကျတော့ဟိုနေရ sharing ကနေရန်ရှိနေတဲ့အတွက် HIV ကူးစက်လုံးဝလည်းနေရန်အနေရရှိနေတယ်ပေါ့နော်ဥပဒေကြောင့်ပေါ့နော်ဥပမာဆက်သွားကြတယ်ဆိုသူတို့ကုလုံမဆောင်တော့ဘူးအဲ့လိုအဲ့ပြဿနာတွေလည်းရှိရောအခုကတော့ကျမကြီးပြောတဲ့ဘုသူတာပြီးတဲ့ဟာကတွဲနေတာကြီးအများကြီးပဲကကြတော့ဥစ္စာမှုရာခိုင်နှုန်းကတော့အစိုးရထုတ်ပြန်တာတော့နှိမ့်ကြွားတယ်ကြားလျှော့ကြွားတယ်ဗျာညာဆိုပေမဲ့အခုထိညာပြနေသေးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဒါပြင်လူငယ်တွေကြားမှာအခုဆိုရင်မွေးရစေဝအန်ဒီဟာအတော်ကြီးနေပြီဒါကိုအမြန်ဆုံးထိထိရောက်ရောက်ကင်တွယ်ဆောင်ရွက်သင့်ပြီလို့ကိုကျော်စောဟင်းကပြောပြပါတယ
်ကျွန်တော်တို့လူပယ်ရဲ့အဓိကပြဿနာတွေကျွန်တော်မြင်တဲ့ issue တစ်ခုကပါလဲဆိုတော့အခုရပါပေါ့နော်အခု WI ဒီမွေးစေဝတွေကကျွန်တော်တို့ဟိုးလုံးကတိခဲ့တာကချင်းတို့ရှမ်းတို့ဒီနေဆက်ဒေသတွေတိုင်းသားတွေဒီဒေသတွေမှာပေါ်ပေါ်တည်တည်ရတယ်ပေါ့နော်အခုကျတော့ကျွန်တော်တို့မြင်တာကျတော့ကျွန်တော်တို့လက်တကမ်းမှာကိုအဲ့ဒါကြီးကဟိုရနေတာပေါ့နော်လူငယ်ကြီးကလည်းမအရင်ပြနေတယ်ကျွန်တော်ရှင်လာတော့လူငယ်ကြီး80ရာခိုင်နှုန်း80ရာခိုင်နှုန်းလောက်ကဒီမှုစီဝါကိုသုံးဆွဲကြတာများတယ်အဲ့လိုလွယ်လေးလွယ်လေးနောက်ချက်ကဟိုဆိုးရရဲ့ policy ကလည်းလွတ်ပေးတယ်လို့ကျွန်တော်တို့ကယူဆတယ်ပေါ့နော်ဘာဖြစ်လို့ယူဆတယ်ဆိုတော့လူငယ်တွေကိုသူတို့တခြားနည်းနဲ့ထိန်းချုပ်ရတာလေဒီနည်းနဲ့ထိန်းချုပ်ရတာပိုလွယ်မယ်နောက်ပြီးတော့ဒီစိတ်ကြစီပါရဲ့ပြဿနာကဘာလဲဆိုတော့ကိုကိုကိုကိုထင်းချောကခက်ခဲနေတာကိုဒီငွေစီဝါရောက်သွားစီတဲ့အတွက်ဒီဆိုတာအနေနဲ့ပေါ့နော်ဒီဟာတွေကိုအတိအကျအောင်ဆောင်ပြီးတော့လွတ်ပေးတာလားနောက်ပြီးတော့ဟိုလိုကဆိုရင်ကျွန်တော်တို့လက်တကမ်းမှာဝယ်ရတာအရန်ခက်ခဲရိဒီယာတွေကဒီမျိုးပေါ်ဒီရန်ကုန်တို့ဘာတို့မှာမျိုးကြီးတွေမှာဝယ်ရတာအရန်ခက်ခဲတဲ့နေသားအနေပြီးတော့အခုဆိုရင်လမ်းတိုင်းမှာရက်ွက်တိုင်းမှာအာရီယာကိုပြန်ယူတဲ့လူတွေရောင်းချတဲ့လူတွေကအများများနေပေါ့နော်စိတ်ယုံဝန်ထမ်းတွေပုံမီဝန်ထမ်းတွေအကြောင်းသားလူငယ်သူတွေဓာတ်ထဲမှာဟောဒီဟာအရန်ကိုပြန့်နှံ့နေပေါ့
ခုလိုအပြောင်းလဲကာလာမှာလူငယ်တွေပါကိုမျောလင့်နေကြလဲဆိုတော့ကိုကျော်စောဟင်းကအ
ပြောင်းလဲမှာတော့လူငယ်တွေမျောလင့်တာတွေတော့ရှိရပါတော့ဒီအပြောင်းလဲမှာလူငယ်တွေပညာသင်မှုအခုခုနပြောလို့ကိုဝါသနာပါတာပေါ့ကျွန်တော်တို့ဒီမှာတိုင်းပြည်မှာ90ရာခိုင်နှုန်းတော့ကိုဝါသနာပါတာကုလူကြီးအောင်လုပ်လို့မရဘူးဆိုတော့ကောင်းတယ်မှာတွေ့ခဲ့တာနည်းများတော့ကြာခဲ့ပြီကြာခဲ့တဲ့ခါကျတော့အခုအပြောင်းလဲမှာဖြစ်တဲ့ခါမှာလူငယ်တွေအနေနဲ့ဒီအပြောင်းလဲဟာသူ့အတွက်ကောင်းလာမယ်လို့တော့ကျော်လင့်နေပါတော့ဒါပေမဲ့အစိုးရတက်ကလည်းမတက်လာသေးဘူးတစ်ဖက်မှာလည်းနိုင်ရှင်နေရီလုံနေဆိုအဲ့ပုံမှာတော့တန်ရရအများကြီးရှိနေပါလားကျွန်တော်တို့ဆိုရင်မိဘမတက်နိုင်လို့ကျွန်တော်တို့စကောလာတွေအင်တာနက်မှာလိုက်ဖက်တယ်ဒါအကြောင်းကဘလူးစကောလာပြီးတယ်ကျွန်တော်တို့ညှော်လင့်နိုင်တာဒါပဲရှိသေးတယ်တန်ရုံးမှာတောင်းတက်ဖို့ပါဘူးဆိုတာတော့ကျွန်တော်တို့တာမန်လူငယ်သားတွေအနေနဲ့မလွယ်ဘူးပေါ့နော်မလွယ်တဲ့ခါကျတော့ကျွန်တော်တို့တခြားကုနဲ့မိစေရရက်ွက်တွေကဒါမှမဟုတ်ခုအတိုင်းဝိုင်းတွေကအញ្ញိုင်းနဲ့ပတ်သက်ပြီးကြိုးပမ်းနေတဲ့လူတွေရှိရအကြံဉာဏ်တွေသွားတောင်းတာတို့ပြီးရင်ကျွန်တော်တို့ဒီကနေ့ပတ်သက်ပြီးတော့ဘလို့ပြင်ဆင်သင့်နေဆိုတာသူ့ရှိရနေပြီးတော့ပြင်ဆင်ယူရတာတို့အမျိုးကြီးတော့ကျွန်တော်တို့လူငယ်တွေဓာတ်ထဲမှာလိုအပ်တယ်ပေါ့နော်နောက်ပြီးတော့ဒီအင်တာနက်သုံးနေဆိုတာကကျွန်တော်တို့ခုဒီမှာရှိတဲ့လူငယ်တွေတော့များအင်တာနက်သုံးနေဆိုတာကြီးရဲ့ချက်ကနည်းနည်းလေးလွယ်နေသလားလို့ကျွန်တော်မြင်နေပေါ့နော်ဒီပေါ်ကရနိုင်တဲ့အရာတွေခွင်လန်းနေနောက်ပြီးကျွန်တော်တို့လုံနိုင်စွမ်းနေပေါ့နော်အဲ့ဒါတွေလိုက်ရှာပြီးတော့လုပ်တင်နေလို့ကျွန်တော်ကတော့အကြံပြုချင်တာပ
ါသူ့ရီမန်းချက်နဲ့သူရှောက်နေတဲ့ဘဝလမ်းကြောင်းကိုလည်းကိုကျော်စောဟင်းကအခုလိုပြောပြပါတယ်
ကျွန်တ နော်ကျွန်တော်တို့သူ့ဖွဲ့စည်းနေပတ်သက်ပြီးတော့ကျွန်တော်တခုခုလုပ်ပေးကြတယ်ပေါ့နော်ကျွန်တော်တို့တွေ့ခဲ့ရတဲ့ဒီခုလူတွေကဟိုကလေးငယ်မဲ့နေလို့လို့လမ်းပြောင်းနေလို့လို့အဲ့အမျိုးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်မှာဟိုအဓိကတော့စာမဖတ်ဘူးပေါ့နော်စာဥစာပေပါညာဖတ်ရဆိုတော့ကျောင်းစာလွင်ကျွန်တော်တို့အခုဒီဘက်ဖြစ်လူတွေတော့များကျောင်းစာလွင်တဲ့စာရယ်သိဖတ်ရကောင်းမှမသိဘူးစာဖတ်တာကိုပဲတောင်းတလို့လို့ကောက်တလို့လို့အဲ့လိုမျိုးတွေရှိတဲ့ခါကျတော့အဲ့ဒီဟာတွေကတပြေးပြေးနဲ့ကျွန်တော်တို့ပပျောက်သွားနေခြင်းအဲ့တော့ကျွန်တော်တို့ society ရဲ့ mindset တွေချိန်အောင်ကျွန်တော်တို့တက်နိုင်လို့ဦးညီနေတယ်။ဥပမာဟိုမီဒီယာနေစာရေးတာလို့ပါလို့ကျွန်တော်ကိုယ်ကိုပြောတာပေါ့နော်။ကျွန်တော်ဒါတိုင်းဒီတစ်ခုကပြင်လာတစ်ခုတင်လာမယ်ပြီးရင်ကျွန်တော်ရေးကိုပြန်လာမယ်ပြန်လာပြီးတော့ဒီ society နဲ့ပတ်သက်ပြီးတော့ကျွန်တော်လုပ်ပေးနိုင်တာလေးရှိမယ်။အားလေးလုပ်ပေးခြင်းနဲ့အဲ့ဒါအခုနပြောတဲ့လူငယ်တွေနဲ့ပတ်သက်တာလည်းအဖြစ်မယ်။နောက်ပြီးတော့ဒီရအမြင်တွေပေါ့နော်ကျွန်တော်တို့အမြင်တွေရိုးဆွဲနေတဲ့အမြင်တွေကိုကျွန်တော်ပြောင်းလဲခြင်းနဲ့အဲ့ဒါကျွန်တော်ကိုယ်ပေါ့နော်
ကလေးတွေရောလူငယ်တွေပါစာဖတ်လာအောင်ဘလို့ဆောင်ရွက်တဲ့ထင်လဲလို့မေးကြည့်တော့ကိုကျော်စောဟင်းကသူ့စိတ်ကူးနဲ့အတွေ့ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ပမာပြီမှာတော့ကလေးတွေစာဖတ်ဖို့အတွက်မြင်တာကတော့ပေါ့နော်ဒီမှာမိဘတွေကိုယ်တိုင်ကအဲ့ဒီကလေးတွေစာဖတ်တာကိုလူလာဦးလေလူလာတဲ့ပုံစံပေါ့နော်စာဦးကြီးတမားတို့ပြီးတော့ကျောင်းစာလွှဲတဲ့နဲ့ပြင်စာတွေထားရင်စိတ်လေးပါတို့စိတ်ပြန့်လွင့်တာတို့ဒါမျိုးတွေဒီလိုယူဆတွေကိုကျေးဇူးတင်ရိုက်တွင်းလာတဲ့ဟာတွေရှိတယ်ကျွန်တော်တို့ဒီမှာမြင်လာတော့ပုံမှန်ဟိုကိုဝင်ဆောင်မိခင်ဖြစ်လာပြီဆိုတာနဲ့ဆိုင်ဆိုင်ကိုလည်းပတ်သက်ပြီးတော့သူနားလည်နိုင်တဲ့ level တစ်ခုကိုအစိုးရအနေနဲ့ program တစ်ခုဆွဲပြီးတော့သင်ပေးတာတို့ပါတို့ဒီကိုဝင်သူဆောင်တဲ့ဆယ်လအတွင်းမှာတစ်လလောက်တော့သူတက်တင်နေအစိုးရအနေနဲ့မတက်မနေတဲ့ program လေးဆွဲရင်တော့ကောင်းမယ်လို့ကျွန်တော်တွေးမှုပါကလေးနဲ့ပတ်သက်ပြီးတော့ဘလို့ပြုစုလာတယ်ကလေးဆိုတာဘလို့တင်းကြောင်းရတယ်နောက်ပြီးတော့ဒီပညာရဲ့တန်ဖိုးပေါ့နော်ဒီစာဥစာပေးဖတ်ရတဲ့တန်ဖိုးဒီဘက်ကိုလည်း PC နားလည်ကျွန်တော်တို့သင်ရတာအရှင်ပြည်မယ်လို့ကျွန်တော်ယူဆပါတယ်
။ရန်ကုန်မြို့ကလူငယ်တယောက်ဖြစ်တဲ့ကိုကျော်စောဟင်းရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်တမ်းတချို့ကြားခဲ့ရတာပါခင်ဗျာ
။တငယ်ချင်းရှေးစင်းတဲ့ဘဝအမြဲချုံနေပါစေ။အောင်မြင်ပါစေ။